ကွန်နဲ့ပါတီရဲ့ခေါင်းဆောင်မှုအောက်မှာလမ်းနဲ့နှစ်ပေါင်း20အထက်တရုတ်စစ်တပ်ကိုအင်အားကြီးပြီးခင်မိတဲ့တပ်ဖြစ်တဲ့တိဆောက်ပြီးကမ္ဘာအဆင့်အမြောင်ပြောင်းလဲခြင်းမှာဖြစ်ကြောင်း19ချိန်မြောက်တရုတ်ကွန်နဲ့ပါတီညီလာခံမှာဗိုလ်ဝူးနေကသမ္မတရှီကျင်ပင်ကပြောကြားလိုက်ပါတယ်2020မှာတရုတ်စစ်တပ်ရဲ့ဤပညာဆိုင်ရာပြည်ပြဆောင်အောင်လုပ်ပြီး2035မှာကြီးကြီးလေးတက်တဲ့ဖွဲ့စည်းပုံနဲ့လက်နက်ကိရိယာတွေကိုခင်မိစစ်တပ်ကြီးဖြစ်အောင်လုပ်ဆောင်မှာဖြစ်ကြောင်းကွန်မြူနတီပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်ပေါင်း2200ကျော်တက်ရောက်လာတဲ့ညီလာခံမှာပြောကြားခဲ့တာပါတရုတ်နိုင်ငံဟာသမိုင်းမှာအရေးပါတဲ့အချိန်ကိုရောက်နေပြီဖြစ်တယ်လို့ကျွေးဝမှုနဲ့အတူအင်အားခိုင်မာလာပြီဖြစ်ပြီးကမ္ဘာအလယ်မှာဥဆောင်မှုပေးနိုင်တဲ့အနေအထားကိုရောက်ဖို့နှိမ့်ဆက်လာပြီဖြစ်တဲ့အပြင်လူသားတွေအတွက်ပေါ်ပြီးအကျိုးပြုလာနိုင်တော့မယ်လို့ဒုတိယတက်တန်းကိုတာဝန်ဆက်ပြီးထမ်းဆောင်လာတဲ့သမ္မတရှိကပြောပါတယ်2029ခုနှစ်ကစပြီးတော့တည်ထောင်ခဲ့တဲ့တရုတ်စစ်တပ် PLA မှာအခုခါတာဝန်ထမ်းဆောင်နေသူပေါင်း2000လောက်ရှိနေတာပါ။၃နိုင်ခွဲကြာပြောကြားခဲ့တဲ့သူ့ရဲ့နေကွန်းရှိတဲ့မှာသမ္မတရှိကတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်ပါမကတရုတ်ဝင်ကြီးမှုကိုရှင်းတအောင်ကြိုးစားကြဖို့လည်းအဖွဲ့ဝင်တွေကိုပန်ကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တရုတ်ခေါင်းဆောင်ကတရုတ်နိုင်ငံဟာလာမယ့် 2050 မှာခေတ်ဆိုရှယ်လနိုင်ငံဖြစ်တဲ့ခေတ်ကိုတည်ဆောက်မှာဖြစ်ပြီးကမ္ဘာအလယ်မှာအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စီရမယ်လို့လည်းကတိပေးခဲ့ပါတယ်။